မင်္ဂလာညနေခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရိုကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနံလောပါအခုအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်မကတော့ဆုမျက်မော်ပါရှင် American သမ္မတ Donald Trump ဟာအလိန်ညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်းကဝေဖန်လိုက်ပါတယ်ရိုဟင်ဂျာပြည်ထောင်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတံခတ်မှုတွေလုပ်ဖို့လုံခြုံရေးကောင်စီကစဉ်းစားနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်ဆွေနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပါရှင်ရခိုင်လက်နက်ကင်ဖွဲ့အေအေနဲ့မြန်မာတပ်မတော်တို့ကြားရခိုင်ပြည်နယ်ရင်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတယ်လို့ရွာတချို့ကိုမြန်မာစစ်တပ်ဖက်ကဝန်ရောက်စစ်ဆေးတာတွေရွာသားတွေကိုခွဲယူစစ်ဆေးတာတွေလည်းရှိနေတယ်ဆိုတဲ့သတင်းမှာကတော့
အော်သူတို့ဒီဟယ်လီကော်ပတာကိုလာပြီးတော့မှာဘုံကျိတိုက်ခိုက်တာလို့ရှိတယ်ဗျ။သူကိုမှုစင်နေကြတော့ဗမာတမ်းတို့ဖေကတော့သူကိုကြားထုတ်မှုပုံများတယ်ဗျ။နောက်ဆုံးစနေဆိုင်ဟိုဒီမှာဗမာတမ်း
တို့အေးပြန်ကြရဲ့အရာရှိခိုင်းဒုက္ခပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ငြိမ်းချမ်းစွာဆွေးဝေးခွင့်စီတန်းလဲလဲခွင့်ဆိုင်ရာဥပဒေပုံမှာ19နဲ့တရားစွဲဆိုခံရတဲ့ကချင်လူငယ်ဆန္ဒပြကောင်းဆောင်၃ဦးကိုဒီကနေ့မြကျင်းနာမြို့နယ်မှာတရားရုံးထုတ်တဲ့နောက်ဆုံးအခြေအနေကိုကြားမယ်အပြင်အခုလိုအေးချမ်းတဲ့ရသရောက်တိုင်းတင်ဆက်ပေးနေကြခရစ်စမတ်သေးသချင်းတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်တော်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်စုမျက်မှောက်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။ American သမ္မတ Donald Trump ဟာအလိန်ညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားဝေဖန်လိုက်ပါတယ်။ American သမ္မတနဲ့သူ့ရဲ့နောက်လိုက်တွေကတစ်ချိန်လုံးလိန်ညာပြောနေတဲ့အတွက် FBI စုံစမ်းရေးအဖွဲ့ကြီးရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်စေခဲ့တယ်လို့အောက်လွှတ်တော်တရားရေးနဲ့စီကံထိန်သေးရေးကော်မတီကြားနာပွဲမှာလာရောက်ထွက်ဆိုအပြီးမှာ FBI ညွှန်ကြားရေးမှူးဟောင်းကသတင်းတောက်တွေကိုပြောကြားခဲ့တာပါ။သမ္မတက FBI အဖွဲ့ကိုသာမကတိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးကိုပါတိုက်ခိုက်ပြောနေချိန်မှာသမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးဘဝကကိုပိုင်ဆာဗာသုံးပြီးတော့အီးမေးလ်တွေပေးပို့ခဲ့တဲ့ကိစ္စကိုလွှတ်တော်အမတ်တွေအာရုံစိုက်စုံစမ်းနေတာဟာအတိတ်ပဲမရှိလှဘူးလို့လည်း Mr. Comey ကပြောပါတယ်။ Republican အမတ်တွေဟာသမ္မတနဲ့သူ့ကိုထောက်ခံသူတွေလုပ်နေတဲ့အမှားတွေကိုထောက်ပြဖို့တိတ်ကြောက်နေကြတယ်လို့လည်းသူကဆွဆွဲပါတယ်။သမ္မတရဲ့လုပ်ရက်တွေပြောဆိုချက်တွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကို Republican အမတ်တွေတစ်ချိန်ကနားလည်သဘောပေါက်ခဲ့ကြပြီမဲ့ဒီကနေ့မှာတော့အဲ့ဒီလိုအမတ်တွေဘယ်ရောက်နေကြပြီလဲလို့လည်းသူကမေးခွန်းထုတ်ပါတယ်။အမတ်တွေအနေနဲ့ပင်စင်ယူတဲ့အထိစိတ်စိတ်နေသွားကြမယ့်အစားနိုင်ငံရဲ့တန်ဖိုးထားမှုတွေကိုထုတ်ဖော်ပြသဖို့လိုတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားခဲ့ပါတယ်။အခုလိုသူ့ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့ Republican အမတ်တွေအနေနဲ့ Comey နဲ့သူ့ရဲ့အာဂရီလိုက်စားမှုတွေကိုထုတ်ဖော်ပြောတဲ့လို့အင်မြူရောပြန်ကြားရေးတာဝန်ခံ Sarah Sanders က Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်
။ရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေနဲ့ပတ်သက်လို့ American ပြည်အောင်စုစုံစမ်းစစ်ဆေး Bureau FBI ကိုလိမ့်လည်ပြောဆိုခဲ့မှုအတွက်အမျိုးသားလူကြုံရေးအကြံပေးအရာရှိဟောင်း Michael Flynn ကိုဒီကနေ့စီရင်ချက်ချမှတ်ဖို့ရှိပါတယ်။ထောင်ထဲအပြစ်ပေးတဲ့မတင်တရားသူကြီး Emmett Sullivan အပေါ်မူတည်နေပေမဲ့လည်းအစိုးရရှိနေတွေနဲ့အပြေအဝပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ထောင်ထဲအပြစ်မပေးဘူး။ရုရှားရေးစုံစမ်းစစ်ဆေးနေတဲ့ Robert Mueller ကတိုက်တွန်းထားပါတယ်။ဒုစုံစမ်းစစ်ဆေးမှုမူလဟာ2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတဒေါ်နယ်ထရန့်မျက်စိယုံကြည်အဖွဲ့နဲ့ရုရှားတို့ကြားဆွေးနွေးပတ်သက်မှုရှိမရှိစုံစမ်းဖော်ထုတ်နေတာပါအမေရိကန်ကြီးတဲ့ပိုချိုကြီးဟောင်းလင်းဖြစ်ကာကွယ်ရေးဌာနထောက်လိုင်းရေးအေဂျင်စီအကြီးအကဲဖြစ်နေလေတာဝန်ယူခဲ့ဘူးသူဖလင်းကတော့သမ္မတထရန့်မျက်အမျိုးသားလူညိုရေးအကြံပေးဖြစ်တာဝန်ယူခဲ့ပြီးတလလောက်အကြာမှာပဲသမ္မတရွေးကောက်ပွဲနဲ့ကျန်းသစ်စာချင်းစုပွဲကြားကာလအချိန်မှာအမေရိကန်ဆိုင်ရာရုရှားသမ္မတကြီးအဖြစ်တာဝန်ယူထားတဲ့ဆာဂေးကစ်လီယက်နဲ့တွေ့ဆုံခဲ့တာကိုအစိုးရတာဝန်ရှိသူတွေကိုလိမ်လည်ပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ရကနေရာထူးကနေနှုတ်ထွက်ခဲ့ရပါတယ်ရုရှားသမ္မတကြီးနဲ့တွေ့ဆုံစကားပြောခဲ့တာကိုလိမ်လည်ခဲ့ကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာတော့ဖလင်းဟာအထူးစုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့တာပါသမ္မတထရန့်မြတ်အတွင်းလူဟောင်းတွေကစုံစမ်းစစ်ဆေးမှုမူလရဲ့စုံစမ်းစစ်ဆေးမှုတွေမှာအပြစ်ရှိကြောင်းဝန်ခံခဲ့သူ၅ဦးအနက်ဖလင်းဟာပထမဆုံးလည်းဖြစ်ပါတယ်ခင်ဗျာ
2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်မှုဟာအရင်တည်ထားတာထက်အများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့တစ်ခုကလေ့လာပြုစုတဲ့အစီရင်ခံစာတွေကနေမေးမောင်းထိုးပြခဲ့ပါတယ်။ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်လို့အဓိကလူမှုကွန်ရက်အားလုံးကိုအတုံးချပြီးတော့အချက်အလက်မှားတွေမဲဆန္ဒရှင်တွေစီရောက်အောင်လုပ်ခဲ့တဲ့ဆိုတဲ့အစီရင်ခံစာပါဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ရုရှားသမ္မတရုံးပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့တုံ့ပြန်ပါတယ်။ရွေးကောက်ပွဲမှာ Republican Party နဲ့ Donald Trump အနိုင်ရအောင်လို့ကြိုးစားခဲ့တဲ့ ဆိုတာရှင်းရှင်းတွေ့ရတယ်လို့အစီရင်ခံစာပြုစုတဲ့ Oxford တက္ကသိုလ်ရဲ့ Computer သုံးဝါဒဖြန့်မှုလေ့လာရေးဆိုင်ရာဌာနနဲ့ Graphical ဆိုတဲ့ Internet ကွန်ရက်ဆိုင်ရာသုံးသပ်ရေးအဖွဲ့တို့ကပြောကြားခဲ့ပါတယ်။အစီရင်ခံစာနှစ်ခုရဲ့တွေ့ရှိချက်ဟာ American ထောက်လှမ်းရေးအဖွဲ့တွေကစုံစမ်းပြီးတော့2019ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါကောက်ချက်တွေနဲ့တူနေပါတယ်။ Russia ကဒီ Internet Research Agency IRA ဆိုတဲ့အဖွဲ့က2009ခုနှစ်ထဲကစလို့လူမှုကွန်ရက်တွေကိုအသုံးချပြီးတော့ရုရှားနိုင်ငံတွေကဒေသန္တရရွေးကောက်ပွဲရလဒ်တွေမှာလွှမ်းမိုးအောင်လုပ်ခဲ့ကြတာကနေအမေရိကန်ပြည်ထောင်စုမှာ2013ရွေးကောက်ပွဲကို Twitter လူမှုကွန်ရက်အသုံးချပြီးဝင်နှောက်ယှက်ဖို့လုပ်လာတယ်လို့ဒီအမေရိကန်အထက်လွှတ်တော်အတွက်လေ့လာပြုစုခဲ့တဲ့အစီရင်ခံစာတွေကဖော်ပြပါတယ်။အဲဒီနောက်ပိုင်းမှာတော့ YouTube, Facebook နဲ့ Instagram လူမှုကွန်ရက်တွေကိုအသုံးချပြီးတော့မဲဆန္ဒရှင်တွေစိတ်ပြောင်းအောင်အချက်အလက်အမှားတွေဖြန့်ဖြူးခဲ့တယ်လို့ပြောပါတယ်ရှင်။
မွတ်စလင်ဘာသာရေးကောင်းဆောင်ဖက်တူလာဂူလန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုရကတူရကီကိုပြန်ပို့ဖို့စဉ်းစားနေတယ်ဆိုတဲ့ဆွဆဲချက်ဟာမမှန်ဘူးလို့အင်မီရောကညင်းဆိုရတဲ့ဂူလန်အပါဝင်လူတချို့ကိုတူရကီကိုပြန်ပြီးတော့ပို့ဖို့လုပ်နေတယ်လို့ထရမ့်ကတူရကီသမ္မတရီဂျစ်ပ်တေအာဒူဝန်ကိုပြောကြားခဲ့ကြောင်းတူရကီနိုင်ငံသားရေးဝန်ကြီးမာဗလကာဗူဆိုဂလူက CNBC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းအတွင်ပြောကြားထားတာပါပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့ဂူလန်ဟာ2016ခုနှစ်ကတူရကီမှာဖြစ်ပွားခဲ့တဲ့ဆက်အနာသိမ်းမှုကိုကြိုးကင်ခဲ့တယ်လို့တူရကီကဆွဆဲထားတာပါဂူလန်ကတော့ဒီဆွဆဲချက်ကိုညှင်းဆို့ထားတယ်လို့အမေရိကန်ကလည်းတူရကီရဲ့ဒီဆွဆဲချက်မှာခိုင်မာတဲ့အထောက်အထားကိုမတွေ့ရဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားဘဲပြန်လည်လက်ခံဖို့နဲ့လူ့အခွင့်အရေးချိုးဖောက်ထားသူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေပါတယ်။ရိုဟင်ဂျာတွေကိုအချိန်စရာတိတိကျကျသတ်မှတ်ပြီးတော့ပြန်လည်လက်ခံဖို့ရည်ရွယ်ပြီးဗြိတိန်နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုရေးဆွဲတင်ပြထားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတက်ခမှုတွေလုပ်ဖို့စဉ်းစားမယ်ဆိုတဲ့သတိပေးချက်ပါတယ်လို့အမည်မဖော်လိုတဲ့တန်တမန်တယောက်ရဲ့အပြောကို Writers သတင်းမှရေးပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြီးခဲ့တဲ့လကတည်းကလုံခြုံရေးကောင်စီဝင်15နိုင်ငံကြားမှစတင်ဆွေးနွေးနေတာပါ။ခဏဦးဆွေးနွေးမှုတွေမှာတရုတ်နဲ့ရုရှားပါဝင်ခဲ့ပေမဲ့နောက်ပိုင်းဆွေးနွေးမှုတွေမှာတော့ဆက်မပါတော့ဘူးလို့အဲ့တန်တမန်ကပြောပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းဟာအတုံးမဝင်ဘူး၊မသင့်တော်ဘူး၊အချိန်မတန်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားတပ်အမတ်ကြီး Vasily နမ်ဘန်ဇီယာက Brighter သတင်းကိုပြောပါရဲအခုလိုတရုတ်နဲ့ရုရှားကဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေမှာမပါဝင်တော့ပေမဲ့မြန်မာအစိုးရကဒီရိုဟင်ဂျာပြဿနာကိုထိထိရောက်ရောက်ကင်တွယ်လာအောင်လို့လုံခြုံရေးကောင်စီကအရေးယူဖို့စဉ်းစားနေတာပါဒီဆုံးဖြတ်ချက်မူကြမ်းကိုဘယ်တော့မဲခွဲမယ်ဆိုတာလည်းအတိအကျမသိရသေးပါဘူးအမြဲတမ်းအဖွဲ့ဝင်တရုတ်ရုရှားအမေရိကန်ဗြိတိန်နဲ့ပြင်သစ်နိုင်ငံတို့ကဗီတိုသုံးပယ်ချတာမဟုတ်ဘဲထောက်ခံမဲ့ကိုးမဲ့ရမှာအတိပြုနိုင်မှာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံအတွက်ပြင်ဆင်ဆောင်ရွက်မှုတွေလုပ်နေတယ်လို့အခိုင်အမာပြောကြားထားပါတယ
်။ရိုဟင်ဂျာလူနည်းစုတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အနေနဲ့ဥပိ္ပခာပြုတယ်ဆိုတဲ့အကြောင်းပြချက်နဲ့ကိုရီးယားလူခွင့်အဖွဲ့ကြီးတစ်ဖွဲ့ကသူတို့ပေးအပ်ထားတဲ့စုကိုပြန်ရုပ်သိမ်းမှာဖြစ်တယ်လို့ကြေညာခဲ့ပါတယ်။နေအကျေကျုပ်ကြခံနေရစဉ်2004ခုနှစ်ကဂွန်ဂျူးလူခွင့်စုကိုဒေါ်ဆန်းစုကြည်ရရှိခဲ့တာပါ။လူခွင့်အတွက်ကာကွယ်ရည်တည်ပေးခဲ့တာကြောင့်စုပေးခဲ့တာဖြစ်ပေမဲ့လည်းရိုဟင်ဂျာတွေနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ရတဲ့ကိစ္စရပ်တွေမှာဒေါ်ဆန်းစုကြည်အနေနဲ့လစ်လျူရှုခဲ့တာကြောင့်စုပြန်ရုပ်သိမ်းမှာဖြစ်ကြောင်းကိုရီးယားလူခွင့်အဖွဲ့ May 18 Memorial Foundation ပြောခွင့်ရချိုဂျင်ထဲကပြောပါရယ်နင်းလာနေတော့ကဖောင်ဒေးရှင်းအမှုဆောင်အရာရှိအဖွဲ့ကအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းသူကဆိုပါရယ်ငင်းချင်းတို့ပဲဆူရှင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အာနာရလာပြီးတဲ့နောက်နိုင်ငံတော်အတိုင်းအမြံအနေနဲ့ဒေါ်ဆန်းစုကြည်ကအစိုးရအဖွဲ့မှဦးဆောင်ပါဝင်ခဲ့တာပါစစ်တပ်ရဲ့နေမည်ရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းချောင်သွားပြီးတဲ့နောက်ပိုင်းမှာဒေါ်ဆန်းစုကြည်အနေနဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားယက်တီပြောဆိုတာမျိုးမလုပ်ခဲ့တာကြောင့်နိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပြီးတော့အခုလိုဂွန်ဂျူးလူခွင့်ရေးစုအပါအဝင်နိုင်ငံတကာကသူ့ကိုပေးအပ်ထားတဲ့စုတွေကိုပြန်လည်ရုပ်သိမ်းခံနေရတာဖြစ်ပါတယ်
ဂျပန်နိုင်ငံကလာမယ့်9နှစ်အတွင်းမှာစီးရဲစွမ်းရည်ကိုမြင့်တင်မဲ့အသေးစိတ်အစီအစဉ်တွေကိုထုတ်ပြန်လိုက်ပါတယ်။အမေရိကန်လို့တိုက်လေရင်ဒါဇင်နဲ့ချီဝဲယူမဲ့အပြင်ရဟတ်ယာဉ်တွေကိုအဆင့်မြင့်ရေးပါဝင်တဲ့အစီအစဉ်ကိုဝန်ကြီးချုပ်ရှင်ဇိုအာဘေးရဲ့ကက်ဘိနက်အဖွဲ့ကဒီကနေ့အတည်ပြုလိုက်တာပါ။နိုင်ငံလုံခြုံရေးအခြေအနေတွေကြောင့်ထိရောက်တဲ့ကာကွယ်ရေးစွမ်းရည်တိစောက်ဖို့လိုအပ်တယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါကပြောပါတယ်။9နှစ်စာကာကွယ်ရေးအစီအစဉ်တွေအတွက်ဒေါ်လာ242ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းဂျပန်နိုင်ငံရဲ့စစ်တပ်ကိုကိုယ်နိုင်ငံကိုကာကွယ်နိုင်တဲ့အနေအထားသာရှိရမယ်ဆိုတဲ့ဥပဒေကိုပြင်ဆင်နိုင်ဖို့ဝန်ကြီးချုပ်အဘေးရဲ့ယူရချက်အတိုင်းအခုလိုကာကွယ်ရေးအသုံးစရိတ်နဲ့စွမ်းရည်ကိုမြှင့်ဖို့ဆောင်ရွက်လာတာဖြစ်ပါတယ
်။တရုတ်နိုင်ငံရဲ့စီးပွားရေးအခြေအုံနဲ့တိုးတက်လာနေတာနဲ့အမျှတကယ်ပါလုံးကဆွေးနွေးနေတယ်လို့တရုတ်ကလွှမ်းမိုးရေးဝါဒကိုလက်ကင်ထားမှာမဟုတ်ဘူးလို့သမ္မတရှီဂျင်ပင်ကပြောပါရယ်ဈေးကွက်စီးပွားရေးပြုပြင်ပြောင်းလဲမှု240ပြည့်အထိမ့်မှအခမ်းအနားမိန့်ခွန်းမှာသမ္မတရှီကဘက်ပေါင်းစုံကုန်သည်စနစ်ကိုကျဉ်းသုံးတော့မှဖြစ်တဲ့အကြောင်းအခိုင်အမာပြောဆိုသွားခဲ့တာပါတရုတ်နိုင်ငံရဲ့ကိုယ်ပိုင်ခွင့်ရေးတွေနဲ့စိတ်ဝင်စားမှုတွေကိုစုကင်ထားမှာဖြစ်ပြီးတော့သူတစ်ပါးခွင့်ရေးကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်တယ်လို့ဗိုလ်ချုပ်မိုးရေးမူဝါဒကိုကျဉ်းသုံးမှာမဟုတ်ဘူးလို့လည်းသမ္မတရှီကပြောပါရယ်ဒါပေမဲ့တရုတ်နိုင်ငံအနေနဲ့အမေရိကန်နဲ့စီးပွားဆက်ဆံရေးဆုပ်ယုပ်ပြီးကုန်သည်တက်မှတ်နေမှုတွေကိုဘလို့တုံ့ပြန်သွားမလဲဆိုတဲ့မူဝါဒတဲ့နဲ့ပတ်သက်ပြီးတော့ထုတ်ပေါ်ပြောဆိုသွားတာမျိုးတော့မရှိပါဘူ
း။အင်္ဂလန်ကကမ္ဘာကျော်ဘောလုံးအသင်းတစ်ခုဖြစ်တဲ့ Manchester United Club အသင်းနီးပြဂျိုဇေမော်ရီညိုကိုယာရုကနေဖယ်ရှားလိုက်ပါတယ်။အခုအင်္ဂလိပ် Premier League ဘောလုံးရာသီမှာ Manchester United အသင်းအတော်လေးအခြေအနေမကောင်းဖြစ်နေချိန်မှာ Manager Mourinho ကိုချက်ချင်းထုတ်လိုက်ပြီးဆိုတာကို Manchester United ကဒီကနေ့ကြေညာချက်ထုတ်ပြန်အတည်ပြုပါတယ်။ Mourinho နေရာမှာဘယ်သူနဲ့လူစားထိုးမလဲဆိုတာမကြေညာသေးခင် Man U အသင်းရဲ့ဒီအလဲတိုက်စစ်မှုဟောင်း Michael Carrick ကယာယီနီးပြတာဝန်ယူမှာဖြစ်ပါတယ်အရင်တော့ကပရီးမီးယားလိဂ်ဇယားမှာထိပ်တန်းနေရယူခဲ့တဲ့မန်ယူအသင်းကလောလောဆယ်နံပါတ်6နေရာမှာရောက်နေပြီးတော့အသင်းရဲ့ကစားပုံတွေနဲ့ပတ်သက်လို့နီးပြမော်ရီညိုတော်တော်လေးဝေဖန်ခံခဲ့ရပါတယ်မန်ယူရဲ့နီးပြတာဝန်ယူထားစဉ်မှာသူ့ရဲ့ဆောင်ရွက်ခဲ့မှုတွေအတွက်ကလပ်ကကျေးဇူးတင်တယ်လို့ကြေညာချက်မှာဖော်ပြပါတယ်ရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမဆူမြတ်မွန်နဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်။အရင်ဆုံးရခိုင်ပြည်နယ်ရင်းမှာတိုက်ပွဲနေဖြစ်နေတဲ့သတင်းဖက်ဆက်ရအောင်ပါ။ရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့အကြားရခိုင်ပြည်နယ်ရင်းတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတယ်လို့မြို့နယ်တချို့မှာတပ်မတော်ကလူဦးရေနဲ့ခီးသွွာလာမှုစစ်ဆေးတာတွေလည်းရှိနေပါတယ်။ဒီကနေ့ပုံနာကျွမ်းမှာဖြစ်တဲ့တိုက်ပွဲမှာဆိုရင်တက်မတော်ဖက်ကလေကြောင်းအကူတုံးပြီးတော့အကိုအပြင်းထန်တိုက်ခတ်ခဲ့တယ်လို့ A အဖွဲ့ကပြောပါတယ်ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်းမြို့နယ်တချို့မှာရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာတက်မတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့တက်မတော်ဖက်ကလူဦးရေစီးရင်စစ်စစ်တာတွေခရီးသွားလာရေးမှာစစ်ဆေးတာတွေပိုလှုပ်လာနေတာပါပုံနှချုံမြို့နယ်မှာဒီကနေ့အင်္ဂါနေ့နှစ်ဖက်ဆိုင်ပွဲဆက်ဖြစ်နေပြီးတပ်မတော်ကလေကြောင်းအကူသုံးတိုက်ခိုက်ခဲ့တဲ့အထိပြင်းထန်တယ်လို့အေးပြန်ကြားရေးရရှိခိုင်တုခကပြောပါတယ်
ဒီနေ့ဆိုင်ပွဲဖြစ်နေတဲ့ဥစ္စာတွေဒီပုံနှချုံမြို့နယ်ကြီးကဒီပညာဝါဆိုတဲ့ရွာရဲ့အနောက်မြောက်ဘက်မှာဖြစ်နေတာဗျာရိုးချောင်းနဲ့တောပြောင်းချောင်းရဲ့ဓာတ်မှာရှိတယ်ဒီနေ့မနေ့စေနာခွေးကစပြီးတော့ဒိတ်ကြီးကဒလိုလေးပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျာဟိုသူတို့ဒီဟယ်လီကော်ပတာမရှိနဲ့လာပြီးတော့မှဘုံကျေတိုက်ခိုက်တာလည်းရှိတယ်ဗျာချီခိုင်မှုစေနာတော့ဗမာတမ်တို့ဖက်ကတော့ချီခိုင်ကြဆုံးမှုပုံများတယ်ဗျာနောက်ဆုံးစေနာဟိုဒီကဗမာတမ်တို့ဖက်ကလည်းအဲ့ဒီဒေတာတွေကိုသူတို့အားလုံးနဲ့နေပြီးတော့မှပုံစံနော်ယာရီလည်းပဲသူတို့အကုန်လုံးဖိုက်ဆောင်ထားတဲ့တပိုးရှိတယ်ကြာ။ဒီနေရာမှာတောဆဲမကြည့်ဘူးအဲ့လိုဆိုလို့
ထိခါကြဆုံးတာနဲ့ပတ်သက်ပြီးတီချာတီပြုတ်နိုင်တဲ့အခြေအနေတော့မရှိပါဘူး။နိုဝင်ဘာလကွန်ပိုင်းကစပြီးဒီကနေ့ထိရခိုင်ပြည်နယ်ဘူတီတောင်ရသိပ်တောင်ပုံနှချုံမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲရွေအတွက်40ထက်မနည်းရှိသွားပါပြီ။ရခိုင်တပ်မတော် AA ကရခိုင်ပြည်နယ်တွင်စိတ်ဝင်လာနိုင်ခြေရှိတဲ့အခြေအနေကြောင့်တပ်မတော်ဘက်ကလုံခြုံရေးစစ်ဆေးမှုတွေတိုးပြီးလှုပ်ဆောင်လာနေတာပါ။ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဘူတီတောင်မြို့နယ်ဘက်မှာတပ်မတော်ကစစ်ဆေးတာတွေလုပ်နေတယ်လို့ဘူတီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါရယ်
ဆိုင်ချင်းမျိုးတွေကတော့ကျွန်တော်တို့ဒီဘူတီတောင်မြို့နယ်19တောင်ကြီးရောအစု19တောင်ရှစ်ရှားတောင်ဦးရင်တောင်ဆိုတဲ့ရွာတွေကိုကျွန်တော်တို့၄မျိုး၄ခြားခြားစခန်းကနေပြီးတော့ခေါ်ယူဆိုင်ချင်းမျိုးတွေနေတဲ့ရေလို့ရှိပါတယ်ခင်ဗျမနေ့ကဆိုလို့ရှိရင်ကြီးရောတွေကလူတွေကည9နာရီထိုးလို့တမပြန်လျောက်ကြည့်ဘူးကျွန်တော်စီကိုဖုန်းဆက်ပြီးတော့သူတို့အကြောင်းကြားပါတယ်ကျွန်တော်ကလေဒီတပ်ဆိုင်နဲ့၄ခြားခြားစခန်းမျိုးကိုပြောရပေါ့နော်ဘာလို့ဒီလိုအချင်းကြကြကြီးထားတာလဲသူတို့ကတော့စိုက်စစ်ပြီးပြတ်တယ်လို့ပြောလာတယ်ဒါနဲ့သူတို့လက်တဲ့အရှင်ကမတင်နေတဲ့ဒေသမှာဟိုလက်ရှိလာပြီးပြန်လှည့်လို့ဆိုတော့သူတို့ရဲ့ရုံချမှုအတွက်အ ရင်ရှိတယ
်ဘုရားမြို့နယ်ကြေးရွာတို့ချုပ်ကိုစစ်ဆေးရတဲ့အကြောင်းရင်းကိုလည်းဦးအောင်တောင်းရွှေကအခုလိုဆက်ပြောပါတယ
်အဲ့ဒီဘက်မှာဟိုဘုံပေါက်သွားတာအဲ့တခုရှိတယ်လေဆိုတော့နောက်တစ်ခါသူတို့ကိုဒီတပုံးလေးကိုလက်ခါတွေထောက်ပြန်လေအဲ့လိုမျိုးမေးတယ်လို့ပြောတယ်သူတို့ကဒီလိုထောက်ပြန်လေပြည်နေတယ်ဆိုတာကထုတ်ချင်းမဟုတ်ချင်းကတပိုင်းထားဒါကိုစီတက်ခုဟာတော့တော်တော်ရှိတယ်ဒါနဲ့စီတက်တဲ့ခါမှာစီတက်ကြစီတက်ခုလိုတယ်ဒီလိုဖိအပ်ပြီးတော့လုံးလို့ရှိလို့ဒီတွေကကြောက်လက်မှုတွေဖြစ်နေတယ
်အစိုးရတမတော်နဲ့အေးအေးဖွဲ့လို့ကြတိုက်ပွဲတွေဖြစ်နေတဲ့ဘူတီတောင်နဲ့ရတိတ်တောင်သွားကလန်းမှာဒီဇင်ဘာ6ရက်နေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ2ယောက်သေဆုံးသွားပါတယ်ရန်ကုန်စစ်သွေးလမ်းပေါ်ကစစ်သွေးကြောက်တော်မြောက်ဦးလမ်းပိုင်းမှာခရီးသည်တင်ကားတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးနေတာပုံများလာတယ်လို့သင်္ကဟကန်းလက်ရဂိထအဖွဲ့ဥက္ကဋ္ဌကိုအန္တာကြီးကပြောပါရတယ်
။အဲစစ်ပွဲရဲ့အကြောင်းဒီရန်ကုန်စစ်သွေးကားလမ်းမကြီးပေါ်မှာအစ်စ်သေးတွေများလာတော့ဟုတ်ပါတယ်။အရင်ကစားလို့ရှိရင်တော့အခုစစ်ဆေးမကပိုရလို့ပဲပြောရပါမယ်ခင်ဗျာ။ဒီတော့ရအခက်ခဲဆိုလို့ရှိရင်တော့လမ်းကျောတစ်ခုလုံးမှာဒီရောက်မဲ့အချိန်ကနည်းနည်းနောက်ကျသွားတယ်လို့ပဲပြောရမှာပေါ့လေနော်။ဟိုနားမှာဆစ်လိုက်ဒီနားဆစ်လိုက်တရားတစ်ခုဖြိတ်တစ်ခုအားလို့စပါးလို့ဆစ်ဆင်းနေဆိုရင်ခီးသွားတယ်တပါ။နှောင်းနေနေတာတော့အမှန်ပါပဲ
။ပြီးကြတဲ့တနင်္ဂနွေနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းသီးဆွဲကြေးရွာနီးမှာတမရော်ပိုင်းကားရစီတိုက်ခိုက်ခံရပြီးတမရော်သား၃ဦးသေဆုံးပြီးတော့၁၀ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။လက်ရှိသီးဆွဲကြေးရွာအုပ်ချုပ်ရေးမှုကိုသက်ဆိုင်ရာရဲစခန်းကနေစစ်ဆေးနေစေလို့ကြောက်တန်းကြေးရွာသားတို့ကပြောပါတယ်
ကြည့်စရာအရှိုးရုံကိုပဲခေါ်စစ်တယ်လို့ကြားရတယ်။ဒီစစ်တဲ့ကိစ္စကလည်းဒီလိုရောချင်းမှကြည့်နေတာ
။တရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဘုံလူကျုံမြို့နယ်ကစစ်ဆောင်တရာကျော်၊ဘူရီတောင်မြို့နယ်ဆိုင်တင်စေးရွာကိုမနေ့ကသိန်းချောင်ရောက်ရှိနေတယ်လို့ဘူရီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လှုပ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ
်။စစ်ဆောင်တွေကတော့ကျွန်တော်တို့ဒီဘုံလူကျုံမြို့နယ်အခအတင်းပုံတဲ့ကြည့်အောင်စုကဖြစ်ပါရဲ့။မင်းကျောင်းခုံကြည့်ရော်ရဲ့နောက်ပြီးတော့ဒီအဝကြည့်ရော်ကြီးဆိုပြီးတော့ကျော်ကျော်ကပေါ့နော်။လူတွေကတော့တရက်နှစ်လောက်ရှိတယ်။ဒီကျွန်တော်တို့ဘူရီတောင်မြို့နယ်မင်းကျောင်းကြည့်ရော်အုပ်စုစိုင်းတင်စေးရော်ဆိုတဲ့နေရာမှာရောက်နေပါတယ်ခင်ဗျ။ဘုံတော်ကဖြစ်တော့တဲ့တပည့်ဟာဒီလိုနဲ့လင်းစစ်တဲ့နေရာမှာဖြစ်တယ်လို့ပြောပါတယ်။ဒီလိုကြောက်ပြီးတော့ဆော်လာကြတာဖြစ်တယ်
ပုံလူကျုံမြို့နယ်ထက်တင်မုံတန်းကြေးရွာမှာလဲစစ်ဆောင်300ကျော်ရောက်ရှိနေပြီးစန္ဒရိခာနဲ့ဆောင်ဝတ်ထယ်တွေလိုအပ်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကုန်အိမ်တင်ပြတော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ7925တို့ကနေညနေ9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဖန်စီခံကချင်လူငယ်3ဦးဒီကနေ့ရုံထုတ်တဲ့တင်ပြဆက်ရအောင်ပါငြိမ်းချမ်းစွာစုဝေးခွင့်စီတန်လှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်16နဲ့တရားစွဲဆိုခံထားရတဲ့ကချင်လူငယ်ဆန္ဒပြကောင်ဆောင်3ဦးကိုဒီကနေ့မြစ်ကြီးနားမြို့နယ်တရားရုံးကငွေတန်းချမှတ်လိုက်ပါတယ်ဆန္ဒပြသူ3ဦးထက်က2ဦးကိုတန်ငွေ3000နောက်2ဦးကိုတော့တန်ငွေ3000စီချမှတ်လိုက်တာပါဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြထားပါတယ်ရှင
်ဟုတ်ကဲ့မတ်ဆူဆိုင်ထွဲကိုဘရာမိုင်နဲ့ကိုဆိုင်ခွန်အောင်တို့3ယောက်ဟာတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူတွေကိုဒီလ9ရက်နေ့ကထောင်ဒဏ်ချမှတ်တဲ့အပေါ်မကျေနပ်တဲ့အတွက်စန့်ကျင်ဆန္ဒပြခဲ့တာကြောင့်ငင်းစုစီပုံမှန်16နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်သူတို့ကိုမြကြီးနားမျိုးနဲ့တရားရုံးကငွေတန်းချမှတ်လိုက်ကြောင်းကိုတရားရုံးကိုတွားရောက်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတရားရုံးချုပ်ရှေ့နေဒေါ်ဒွဲဘူးကအခုလိုပြောပါတယ
်သူတို့ကမြင်းစု16နဲ့ပေါ့နော်16နဲ့ဆွဲထားတာအဲ့ဒေါ်နာဘူးကိုကြားတဲ့နေ့ကခုပြည့်ချက်တောင်းပဲဆန္ဒပြတယ်ဆိုမှာပေါ့နော်အဲ့တော့ဟိုစစ်ဆန်ဆွဲရတော့အရင်ကလည်းထောက်တန်းတွေထောက်ဘူးတဲ့ခါကျသူ့ဟာတန်းတွေတသိန်းပေါ့ငွေတန်းတသိန်းနောက်ဆိုင်ကောင်နဲ့ကိုဂရမ်မေကတော့3000ပေါ့အယောက်3000ပေါ့ဆိုတော့ကမဥပ္ပုံစုလို့နာဆိုတော့ဟုတ်ကဲ့အဲ့ဒါနဲ့ပြီးသွားတာအမြင့်နဲ့တရားရုံးမှာပဲ
ဒံငွေတသိန်းမပေးဆောင်ရင်ထောင်တန်း3လကြာခံဖို့နဲ့ဒံငွေ3000မပေးဆောင်ရင်ထောင်တန်း15ရက်ကြာခံဖို့တရားရုံးကချမှတ်ခဲ့တာလည်းဖြစ်ပါတယ်သူတို့၃ယောက်ဟာကချင်ပြည်နယ်တိုက်ပွဲတွေအတွင်ပိတ်မိခဲ့တဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့တဲ့ဒေါ်နန်ဘူး၊ကိုစော်ချက်၊ကိုလွမ်းဆောင်တို့ကိုဒီလ9ရက်နေ့ကအသေးဖြတ်မှုပုံပန်900နဲ့ထောင်ဒဏ်6လ၊ဒဏ်ငွေ5သိန်းစီပေးဆောင်ဖို့ချမှတ်ခဲ့တဲ့အပေါ်တရားမျှတမှုမရှိဘူးလို့ယူဆခဲ့တာကြောင့်အဲ့ဒီနေ့ကမြကြီးနားမြို့နယ်တရားရုံးကနေမနှောကွင်းအထိလမ်းလျှောက်ဆန္ဒပြခဲ့ကြတာပါဒံငွေပေးဆောင်ပြီးတဲ့နောက်မှာလဲဒေါ်နန်ပူတို့၃ယောက်လွတ်မြောက်ရေးနဲ့မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွဆိုင်ထွေကပြောပါတယ်
ခု
ုကျမတို့ရဲ့ဒီခေါင်းဆောင်တူနဲ့ပတ်သက်ပြီးတော့တကယ်တရားမျှတတဲ့စီရင်ချက်မျိုးပြန်ပြီးဖြစ်လာဖို့အတွက်အများဆုံးလွတ်မြောက်လာဖို့အတွက်ကိုဒါအမတူညီရလှူရှာမှုအနေနဲ့ပေါ့နော်အများကြီးဆက်လုပ်သွားဖို့ရှိပါတယ်ရှင့်ဒီကတော့ကျမတို့ရဲ့ကောင်းဆောင်တော့ကိုထောင်ချတယ်ဆိုတာထက်ပေါ့နော်တစ်ဖက်မှာကျမတို့လူတွေကအတိအကျထောက်ပြချင်တာကကျမတို့နိုင်ငံရဲ့တရားစီရင်ရေးစနစ်တွေကစစ်ဆေးတဲ့ရန်လက်အတိုင်းသုံးပြချက်ချတာမျိုးမဟုတ်ဘဲနဲ့ပေါ့နော်တရားစီရင်ရေးရဲ့အထက်မှာအများကြီးရှိနေသေးရဲ့ဆိုတဲ့အခါမှာလွတ်လပ်ပြီးမှတရားမျှတဲ့စနစ်ဖြစ်လာဖို့အတွက်လူတွေရဲ့အနေနဲ့ကတော့အင်တိုင်းအားတိုင်းနဲ့ဆက်လက်ပြီးတော့အများကြီးလှုပ်ဆောင်သွားမှာပါ
ဒေါ်နန်ပူတို့၃ယောက်ကိုထောင်ဒဏ်ချမှတ်လိုက်တာကြောင့်ဒီလ၁၇ရက်နေ့ကမြကြီးနားမြို့မှာလူ9000လောက်ပါဝင်ဆန္ဒပြပြီးသူတို့လွတ်မြောက်ရေးအတွက်တောင်းဆိုခဲ့တယ်လို့နိုင်ငံတကာရောက်ကချင်မျိုးသားတွေကလည်းသူတို့ပြန်လည်လွတ်မြောက်ရေးအတွက်နိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံစီကိုတောင်းဆိုစာပေးပို့ထားပါတယ်ဒီလိုထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများနဲ့ EU ဥရောပတဘကတို့ကစိုးရိမ်မကင်းဖြစ်မိကြောင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီဖော်ဆောင်မှုကိုထိခိုက်စေကြောင်းသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ
်တော်ရှင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းရင်းညာမော့စလနီအပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျင်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကသတ်မှတ်ကြေညာခဲ့ပါတယ်ဒီကြေညာချက်အပေါ်တော်ရရှင်တွေဘလို့ထင်မြင်ယူဆကြပါသလဲဒီလိုအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘလို့အရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရဲ့လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
ဒီအမေရိကန်အတန်ရတဲ့လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီတိုင်းလေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ Christmas ရာသီရောက်တိုင်းထုတ်လွှင့်ပေးနေကြသချင်းလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးကြပါရစေ။အခုလိုဆောင်းနေနေဝဲတဲ့ Christmas ရာသီရောက်တိုင်းဒီရသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့တဲ့ချင်းတွေ Christmas သချင်းတွေနဲ့တင်ဆက်ပေးနေကြမှုဒီကနေ့တော့ Mahalia Jackson တီဆိုထားတဲ့ Old Little Town of Bethlehem ဆိုတဲ့တဲ့ချင်းကိုထုတ်လွှင့်ပေးလိုက်ပါရစေ။နားဆင်ပါရှင်။
Oh, little town of Bethlehem, how still we see the light. Stars go by, yet in the dark street shineth the everlasting light. And get.
မရခုထုတ်လင်းပေးလိုက်တဲ့တည်တဲ့ချင်းလက်ဆောင်ကိုတောတာရှင်တွေနဲ့ခြားကြလိုက်မယ်လို့မျှော်လင့်ပါရရှင်။ VOA ကလည်းအခုထုတ်လင်းပေးနေတဲ့ This Season PP ချင်းမှာပဲ VOA ရဲ့ TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ် PP ချင်း9နာရီမှာ Asia Set 7ဂျူရူကနေတည်းကဖန်ယူကြည့်ရှုနိုင်ပါတယ်။ဒါဒီမကတိုက်ရိုက်ထုတ်လင်းချိန်တဲ့တပြင်းကြီး VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနာဆင်နိုင်ပါတယ်။ခုတော့ကြာရှိနေတဲ့အချိန်တွင်တည်အချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလိမ်ညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားဝေမျှလိုက်ပါတယ်။ Republican အမတ်တွေဟာသမ္မတနဲ့သူ့ကိုထောက်ခံနေသူတွေလုပ်နေတဲ့အမှားတွေကိုထောက်ပြဖို့အတွက်တိတ်ကြောက်နေကြတယ်လို့လည်းသူကဆွဆွဲပါတယ်။အခုလိုပြောကြားခဲ့တာနဲ့ပတ်သက်လို့ဒီကိုမီနဲ့သူ့ရဲ့အဂတိလိုက်စားမှုတွေကို Republican အမတ်တွေထုတ်ဖော်ပြောတင်တယ်လို့အင်ပြူတော်ပြန်ကြားရေးတာဝန်ခံ Sarah Sanders က Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်။ Russia နဲ့အဆက်အသွယ်ရှိခဲ့တာတွေနဲ့ပတ်သက်လို့ American ပြည်ထောင်စုစုံစမ်းရေးဘူရို FBI ကိုလိမ်ညာပြောဆိုခဲ့မှုအတွက်အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်း Michael Flynn ကိုဒီကနေ့စီရင်ချက်ချမှတ်မှာဖြစ်ပါတယ်။ထောင်ဒဏ်အပြစ်ပေးတဲ့မတဲ့တရားသူကြီး Emmett Sullivan အပေါ်မူတည်နေပေမဲ့အစိုးရရှေ့နေတွေနဲ့အပြစ်အဝပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ထောင်ဒဏ်အပြစ်မပေးဖို့ Russia အရေးစုံစမ်းနေတဲ့ဒီ Robert Mueller ကတိုက်တွန်းထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်မှုဟာအရင်သိထားတာထက်ကိုအများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့နှစ်ခုကလေ့လာတဲ့အစိုးရခန်းစာတွေကမိမောင်းထိုးပြခဲ့ပါတယ်။ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်လို့အဓိကလူမှုကွန်ရက်အားလုံးကိုအသုံးချပြီးတော့အချက်အလက်အမှားတွေမဲဆန္ဒရှင်တွေစီရအောင်လုပ်ခဲ့တဲ့ဆိုတော့အစိုးရခန်းစာပါဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ရုရှားသမ္မတရုံးပြောခွင့်ရကတုံ့ပြန်ပယ်ချခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားပဲပြန်လည်လက်ခံဖို့နဲ့လူ့အခွင့်အရေးချိုးဖောက်ထားသူတွေကိုအရေးယူနိုင်ဖို့အတွက်ရည်ရွယ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေပါတယ်။ရိုဟင်ဂျာတွေကိုအချိန်စရားတိတိကျကျသတ်မှတ်ပြီးတော့ပြန်လည်လက်ခံဖို့ရည်ရွယ်ပြီးဗြိတိန်ကဆုံးဖြတ်ချက်မူကြမ်းကိုရေးဆွဲတင်ပြထားတာဖြစ်ပါတယ်။အင်္ဂလန်ကကမ္ဘာကျော်ပေါ်လုံးအသင်း Manchester United ကဒီကလပ်အသင်းနီးပြ Jose Mourinho ကိုယာတုကနေဖယ်ရှားလိုက်ပါတယ်။ Manager Mourinho ကိုချက်ချင်းထုတ်လိုက်ပြီဆိုတာကို Manchester United ကဒီကနေ့ကြေညာချက်ထုတ်ပြန်အတည်ပြုတာပါ။ Mourinho နေရာမှာဘယ်သူနဲ့အစားထိုးမလဲဆိုတာသေချာမသိကြညာသေးခင်မှာ Man U အသင်းရဲ့ဒီအလဲတိုက်ဆက်မှုဟောင်း Michael Carrick ကယာယီနီးပြတာဝန်ယူမှာဖြစ်ပါတယ်ရှင်။
တဲ့င်းအချင်းချက်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Rodriguez ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလာမီတာ190 kHz 15905ရောကနေတိုက်ထုတ်လင်းပေးသွားအောင်ပါပါတောသားရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းသူပဲကျေးဇူးတင်ပါတယ်ကျွန်မနှင်္ဂလာပါ
This program has come to you from the Voice of America, Washington.